ြောင်းစုလွတ်တော်နိုင်ကဦးမန်းဝင်းခိုင်တန်းကနိုင်ငံတော်သမ္မတအသစ်ဦးထင်ကျော်တင်ပြလာတဲ့ဝန်ကြီးဌာန22ခုနဲ့ဝန်ကြီး18ဦးထားရှိမယ်ဆိုတဲ့စာရင်းကိုဒီကနေ့ကြေညာခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာဝန်ကြီးဌာန36ခုနဲ့ဝန်ကြီးဥယျာဉ်90ကျော်ရှိခဲ့ရာကနေဝန်ကြီးဌာန22ခုအထိလျှော့ချလိုက်တာဖြစ်ပြီးဝန်ကြီး18ဦးနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့ဝန်ကြီး3ဦးစုစုပေါင်း22ဦးသာထားရှိတော့မှာဖြစ်ပါတယ်။အဲ့ဒီအထက်မှာလုံးဝဖျက်သိမ်းလိုက်တဲ့ဝန်ကြီးဌာနတွေကတော့သမဝါယမတထုရင်အာကသနဲ့သိပ္ပံနဲ့နိပညာဝန်ကြီးဌာနတွေဖြစ်ပါတယ်။ဒီနေ့တက်ရောက်တဲ့ကိုယ်စားလှယ်တွေနဲ့လေးလာသူတွေကအခုလိုလျှော့ချလိုက်တာကိုထောက်ခံကြပါတယ်။သမရာဦးသိန်းစိန်လက်ထက်မှာဖွဲ့စည်းခဲ့တဲ့သမရာရုံးဝန်ကြီးဌာန6ခုကိုလည်းတခုတည်းအဖြစ်ထည့်သွင်းထားတာကိုတွေ့ရပါတယ်။လာမယ့်ဆိုရအသုံးစရိတ်တွေကိုလျှော့ချသွားနိုင်မှာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကပြောပါတယ်။အရင
်ကဝန်ကြီးဌာန36ခုရှိတယ်။ဒါပေမဲ့ဝန်ကြီးဌာနတွေအလုံးအလုံးလှုပ်ရှားရတာမျိုးလေ။တချို့ဝန်ကြီးဌာနတွေဆိုလို့ရှိရင်အလုံးမလို့တချို့ဝန်ကြီးဌာနတွေဆိုအများကြီးလှုပ်လို့ရတာရှိတယ်။အခုတော့36ခုနဲ့22ခုဆိုတဲ့ခါကျတော့ရှင်းချလိုက်တဲ့အတွက်ကြောင့်အဓိကကျွန်မတို့ဝန်တာတာကတော့နိုင်ငံတော်ရဲ့ဘတ်ဂျက်တွေပေါ့နော်ဝန်ကြီးဌာနတွေတက်သုံးဆွဲနေရတဲ့ဘတ်ဂျက်တွေလျှော့ချသွားမယ်
။အရင်ကဝန်ကြီးဌာနတွေတည်တံ့စီရှိခဲ့တဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုပေါင်းလိုက်သလိုဆက်သွယ်ရေးနဲ့ယထာပို့ဆောင်ရေးဝန်ကြီးဌာနကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအဖြစ်ပေါင်းလိုက်ပြီးလာဝကနဲ့အလုံသမားဝန်ကြီးဌာနကိုလည်းပေါင်းလိုက်တာဖြစ်ပါတယ်။ဒါအပြင်လက်ဆင့်ဝန်ကြီးဌာနနဲ့ဝင်းမြူရေးရေလုံငန်းဝန်ကြီးဌာနနှစ်ခုကိုလည်းပေါင်းလိုက်တာဖြစ်ပါတယ်။အဲ့ဒီဝန်ကြီးဌာနနှစ်ခုကိုပေါင်းလိုက်တဲ့အပေါ်လေးလာသူဖြစ်လွတ်တော်တက်ရောက်ခဲ့တဲ့ငါးလုံငန်းအဖွဲ့ချုပ်အတွင်းမူဦးဝင်းကျိုင်ကတီးခြားသည့်ခွဲထိုင်ရင်ပိုကောင်းမယ်လို့သူ့အမြင်ကိုပြောပါတယ်
။တိုင်းပြည်လူလူတွေရဲ့အများစုရဲ့စောင့်နေရေးဟာကျွန်တော်တို့ကစိုက်ပျိုးဝင်းမြူရေးလုပ်ငန်းပေါ်မှာတမွေးဝမ်းကြောင်းပြုကြတော့ဒီလုပ်ငန်းကဏ္ဍတွေတိုးတက်အောင်လုပ်ချင်တယ်ဆိုရင်လေယာစိုက်ပျိုးရေးကိုဝန်ကြီးဌာနတစ်ခုအနေနဲ့ drive တစ်ခုလုပ်ပြီးတော့ဒီတန်းခါကဏ္ဍနဲ့ပတ်သက်တဲ့ဒီ potential ကောင်းတဲ့ငါးလုပ်ငန်းလို့ဝန်ကြီးဌာနတစ်ခုဖွဲ့ပြီးတော့ drive လုပ်နိုင်ရဲ့လို့ရှိရှိတိုင်းပြည်ရဲ့စီးပွားရေးဟာတက်လာနိုင်တယ
်ခုလိုဝန်ကြီးဌာနတွေကိုရှော့ချတာပေါင်းစည်းတာတွေရှိလာပေမဲ့ဝန်ထမ်းတွေအနေနဲ့စိုးရိမ်ပူပန်စရာမလိုတဲ့အကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဟိန်ကပြောပါတယ်
။ကြည့်လို့ဒီဌာနတစ်ခုကပျောက်သွားတယ်ပေါ့နော်ဆိုလို့ရှိရင်ဒီဒေါက်ဆန်းစုကြီးပြောထားပြီးသားရှိပါတယ်။အဲ့ဒီဌာနဥစ္စာတွေကိုကျွန်တော်တို့အလုတ်ကင်ကတော့မပျောက်ပြတ်သွားအောင်ပေါ့နော်။တခြားဌာနကပြောင်းပြမယ်ပါမယ်များမယ်တူတူရှိနေရှိတယ်။စိုးရိမ်စိတ်မထားပါနဲ့။ပူညာနေတဲ့ဝန်ထမ်းဆိုတော့တခြားဌာနတစ်ခုကိုပြောင်းညီပြောင်းအောင်ပါပေါ့လေ။နော်ဒါမှမဟုတ်စာဝန်ကြီးယူတဲ့တော့မပူပါနဲ့လို့သူပြောတယ်
။အခုတင်ပြထားတဲ့ဝန်ကြီးဌာနစီးရင်တွေထဲမှာအရင်ကမရှိခဲ့တဲ့တိုင်းဒေသကြီးရဝန်ကြီးဌာနအသစ်လဲပါရှိလာပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကအစိုးရအသစ်အနေနဲ့တိုင်းဒေသကြီးရဝန်ကြီးဌာနကိုပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းတွေမှာပါဝင်ခွင့်ပေးဖို့မျှော်လင့်တယ်လို့ပြောပါတယ်။
တို့တိုင်းပြည်မှာတို့နိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးမရတာကဘလူတွေနဲ့ဖြစ်နေဆိုတိုင်းဒေသကြီးနဲ့ဗမာဖြစ်နေကြတဲ့ပဋိပက္ခတွေ။အဲ့တော့ဒီဝန်ကြီးဌာနကပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုမှာပါဝင်လာနိုင်တဲ့ဌာနဖြစ်မလားဆိုပြီးတော့လေမျော်လင့်ချက်တွေရှိနေကြတယ်။အဲ့လိုပါဝင်လာနိုင်အောင်အစ်တဖွဲ့စည်းလိုက်တဲ့နိုင်ငံတော်သမ္မတဦးဆောင်တဲ့ဆွေရဖွဲ့ကဒီဝန်ကြီးဌာနကိုဒီလောက်ပိုင်ခွင့်တွေပေးမယ်ဆိုလို့ရှိရင်တော့ပြည်တော်သွင်းညီချမ်းရေးပေါ်ဆောင်မှုလုပ်ငန်းတွေမှာဒီဝန်ကြီးဌာနကလည်းပါဝင်ပြီးတော့ဆောင်ရွက်ပေးနိုင်တယ်
။ဖွဲ့စည်းပုံအခြေခံဥပဒေအရဒီနေ့တင်ပြထားတဲ့ဝန်ကြီးဌာန22ခုထဲမှာပြည်ထရေး20ရေးရနဲ့ကာကွယ်ရေးဝန်ကြီးဌာနတို့အတွက်ဝန်ကြီးတွေကိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်ခွင့်ရှိတာဖြစ်ပါတယ်။ပြည်ထောင်စုလွတ်တော်ထံကိုတင်ပြထားတဲ့ဝန်ကြီးဌာနစာရင်းတွေနဲ့ပတ်သက်ပြီးမနက်ဖက်မှကျင်းပမယ့်ပြည်ထောင်စုလွတ်တော်မှာလွတ်တော်ကိုယ်စားလှယ်တွေကဆွေးနွေးပြီးအတည်ပြုကြမှာဖြစ်ပါတယ်ခင်ဗျာ